ကိုဗစ်ကယောဂကြောင့်စာသင်ကျောင်းတွေပိတ်ထားရတဲ့အတွက်ပညာရေးအခွင့်အလမ်းမဆုံးရှုံးရအောင်ဘာတွေလုပ်ဖို့လိုနေသလဲဆိုတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ကက်ယောဂကူးစက်မှုတွေကြောင့်မြန်မာနိုင်ငံတဝန်းကအခြေခံပညာကျောင်းတွေပိတ်ထားရတာအခုဆိုရင်နှစ်လလောက်ရှိလာတာကြောင့်ပညာရေးထိခိုက်မှာကိုစိုးရိမ်နေကြပါရတယ်။ပညာရေးဝန်ကြီးဌာနကတော့ကျောင်းတွေပိတ်ထားပေမဲ့ပညာသင်ကြားခွင့်တွေမဆုံးရှုံးရအောင်ကျောင်းသင်ခန်းစာတွေကိုအွန်လိုင်းရုပ်မြင်သံကြားနဲ့ရေဒီယိုတို့ကနေထုတ်လွှင့်သင်ကြားပေးဖို့စီစဉ်ထားသလိုသင်ခန်းစာတချို့ကိုလည်းမြန်မာ Education Channel ကနေထုတ်လွှင့်ပေးနေပါဗျ။နောက်ထပ်လည်းအခြေခံပညာကျောင်းသားတွေအတွက်အွန်လိုင်းရုပ်မြင်သံကြားနဲ့ရေဒီယိုတို့ကနေသင်ကြားပို့ချနိုင်အောင်ပြင်ဆင်နေတဲ့အကြောင်းအခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါဗျ။
ကံဒီရေဒီယိုတွေကတော့ဆရာတို့ကဒီလကုံတော့မှန်ထားတယ်ဒါပေမဲ့ plan မှာတော့ဆရာတို့ဒီဇင်ဘာလောက်မှမှန်တာပေါ့ဒါပေမဲ့ဆရာတို့ကအများဆုံးပြီးနိုင်အောင်ပေါ့အကုန်လုံးကာကြီးကနေအဒီအကုန်ပြီးမှလွင်တာပေါ့ကဲနဲ့ကာကြီးပြီးရင်ကာကြီးလွင်ခဝေးပြီးရင်ခဝေးလွင်ဒီလိုဖြစ်နေအောင်ဆရာတို့လုပ်နေတယ်နော်
ကျောင်းသင်ခန်းစာတွေကိုမြမအတန်မြဝတီစကိုင်းနက်တူကနေရုပ်မြင်သံကြားသင်ခန်းစာတွေထုတ်လွှင့်มาဖြစ်ပြီးလက်တလောအလဲတန်းနဲ့မူလာတန်းကကျောင်းသားကျောင်းသူစုစုပေါင်း၈တန်းစီကိုပြတ်ထန်းစာအုပ်တွေရအောင်ဆောင်ရွက်နိုင်ဖို့စီစဉ်နေတယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းဒီနှစ်ပညာသင်နှစ်ကတော့ပုံမှန်အတိုင်းမဖြစ်နိုင်တော့ဘူးလို့ဒေါက်တာတင်မောင်ဝင်းကပြောပါတယ်
။ကိုဗစ်ပေါ်မှာမူတည်ပြီးတော့ကျောင်းကဖွင့်နိုင်ရင်ပုံမှန်ဖွင့်လိုက်ပြီးတော့ဆောင်ရွက်တွေဖြစ်မယ်ဆိုရင်လည်းဒီမတ်စာမှာဖြစ်ဖို့ဆိုတာအတိတ်တော့မလွယ်တော့ဘူး။ဒါကတော့ဆရာရဲ့ဒူတဲ့အမြင်ပါဒီကောင်ဝယ်ပူပြီးလို့ကိုဗစ်လည်းငြိမ်သွားလို့ပြန်ဖွင့်ဒီတိုင်အောင်ဆရာတို့ကဒီနိုမာလာလည်းရောက်သွားတဲ့ကြောင့်မို့စာသင်ရက်က3လခွဲလောက်ပဲကျန်တော့မယ်3လခွဲလောက်နဲ့7လစာ9လစာကိုသင်ရမယ်ဆိုတော့ဒါမဖြစ်နိုင်ဘူးလေအဲဒါကြောင့်မို့အဲ့ဒါကြောင့်မို့ဒီမတ်စမှာတက္ကသိုလ်ဝင်တဲ့ဆောင်ဝယ်စစ်ဆေးဖို့ဆိုတော့မဖြစ်နိုင်တဲ့ဘက်မှာရန်နှုံးပုံများတယ်ဒီတဲ့ပုံပြီးနောက်ဆုတ်မလားဆိုတာရှိမယ်ဒါအချိန်လေးကောင်းရင်ပေါ့မကောင်းတဲ့ရက်ချင်လည်းရက်သွားနိုင်တယ်ဒါကတော့နိုင်ငံတော်ရဲ့ policy ပေါ်မှာမတည်တယ
်ကိုဗစ်ကပ်ရောဂါကြောင့်ပုံမှန်ကျောင်းဖွင့်ချိန်ထဲနောက်ကျပြီးမှဇူလိုင်လအထဲမှာပြန်ဖွင့်ခဲ့တဲ့ကျောင်းတွေကိုတကြောပြန်ကူးစက်မှုတွေကြောင့်တလားလောက်အကြာမှာပဲပြန်ပိတ်ခဲ့ရတာပါပုံမှန်စာသင်နှစ်တွေလိုအပြည့်အဝမတင်ကြားနိုင်တဲ့အတွက်စာမေးပွဲတွေစစ်ဆေးဖို့နဲ့အတန်းတက်ဖို့ကိစ္စတွေမှာမရေမယာဖြစ်နေတဲ့အပေါ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့အတွင်းရေးမှူးဒေါက်တာစောမျိုးလှိုင်ကအခုလိုသုံးသပ်ပါတယ
်ကိုပုံမှန်ကလန်ဒါအရာဆိုရင်တော့နောက်ကျတယ်မှာပါတယ်အဲ့တော့ကျွန်တော်တို့ကအခုသင်ကြားရေးတောင်မှဒီအစ်ကဲမှလည်းလာပိုင်းတော့ကိုပြင်ပြီးတော့ပြန်ပြိတ်လိုက်ရတယ်။အဲ့ဒီအတွက်ကျွန်တော်တို့ကသင်ကြားရေးချိန်ရနေတယ်ပေါ့လေ။အဲ့တော့ဟိုပြောချင်တာကအခုဒီ online ကနေရောဒီ TV ရောရေဒီယိုတို့ကနေသင်ကြားပို့ချမယ်ဆိုရင်တော့ပုံမှန်စာမွေးဖြည့်ပြီးမှဖြည့်မယ်ဆိုရင်တော့ခလိတိတဲ့အခက်ခဲနေနေဖြစ်နိုင်တယ်ပေါ့။အဲ့တော့စာမွေးဖြည့်တဲ့အချိန်ကနောက်ဆုံးမှလားဒီတိုင်းနဲ့လုပ်ပါလားဆိုတဲ့အပေါ်မှာမူတည်ပြီးကျွန်တော်တို့ကပြောရမယ်အနေအထားရှိတယ်ပေါ့။အဲ့တော့ခုစာသင်ရေးချိန်လေးတွေညားတယ်ဆိုတာလေစာမွေးနောက်ထုတ်ခဲ့မယ်ဆိုရင်တော့ဒါအကယ်ဒမီကလန်ဒါကိုရွှေ့မယ်ဆိုရင်တော့ဟိုဆက်ပြီးတော့သင်ရတာအဆင်ပြေနိုင်တယ်ပေါ့နော်အဲ့လိုတော့ကျွန်တော်တို့တုံ့ပြန်တယ်အဲ့တော့စာမွေးတွေချိန်ချိန်ခိုင်းပါလေဆိုတဲ့ပုံမှာမူတည်နေပါတယ
်ကက်ယောဂါကြောင့်စာသင်ကျောင်းတွေပိတ်ထားရတဲ့အတွက်ကဘာတဝမ်းကျောင်းတွေအရွေကလေးငယ်၃ပုံ၃ပုံနှိပါရှိနေပြီးစာသင်ကျောင်းတွေဝေးတဲ့ကျောင်းသားအရေအတွက်ဟာတန်ပေါင်း၁000ကျွဲလောက်ရှိနေပြီးတော့အဲ့ဒီအထက်မှာ463တန်းလောက်ဟာအင်တာနက်ဒါမှမဟုတ် TV နဲ့ရေဒီယိုတို့ကနေတဆင့်ပညာဆက်လက်သင်ယူနိုင်တဲ့အခြေအနေမှာမရှိဘူးလို့လည်းကုလသမဂ္ဂကလေးငယ်များရန်ကုန်ငွေအဖွဲ့ UNICEF ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာ့ဘဏ်ကပြီးခဲ့တဲ့သတင်းမှတ်ထဲမှာထုတ်ပြန်တဲ့အစီရင်ခံစာထဲမှာလည်းမြန်မာနိုင်ငံအပါအဝင်အရှိအာရှပစိဖိတ်နိုင်ငံတွေမှာကက်ယောဂါကြောင့်စာသင်နှင်း 3.8% ရာခိုင်နှုန်းဆုံးရှုံးနေရကြောင်းနဲ့ဆင်းရဲတဲ့မိသားစုတွေမှာပညာရေးကျန်းမာရေးအလောက်ကိုင်းတဲ့ဘဏ္ဍာရေးအရနှင်းနာဆုံးရှုံးမှုတွေကြီးမားနိုင်ကြောင်းလည်းသတိပေးထားပါရဲ့ရှင်။ကျမအင်တနာထွန်းမှာရန်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါတယ်။